ကချင်ပြည်နယ်ထဲမှာမကြသေးခင်တုန်းကလက်နက်ကန်ပြိပခတ်တွေတကြော့ပြန်ပြီးတော့ဖြစ်ပွားခဲ့ပြီးတဲ့နောက်အစိုးရစစ်တပ်ကဒေသခံတချို့ကိုဆက်လက်ပြီးတော့ဖမ်းဆီးမှုတွေရှိနေစေဖြစ်တဲ့အတွက်ဒေသခံတချို့ကိုပြောင်းရွှေ့ပေးရတာတွေရှိတဲ့အကြောင်းကချင်ငင်းငယ်ရေးအကျိုးဆောင်အဖွဲ့ကအကျိုးတော်ဆောင်အဖွဲ့ကပြောပါတယ်မြန်မာစစ်တပ်နဲ့ကချင်လက်နက်ကန်အဖွဲ့တို့ကြားဗမော်ခရိုင်ထဲမှာပြီးခဲ့တဲ့တပတ်ကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအခုအခြေအနေတွေတည်တည်ငြိမ်ငြိမ်ရှိနေပြီလို့တာဝန်ရှိသူတွေကပြောဆိုနေပေမဲ့ရွာသားတွေကိုစစ်ဆေးမေးမြန်းတာဖမ်းဆီးတာတွေရှိနေတာကြောင့်စိုးရိမ်ထိတ်လန့်မှုတွေလည်းရှိနေစေဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္တန္တချန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်တွင်ကမခောရံနယ်နန်းဖိုးရွာမှာအောက်တိုဘာလ25ရက်တောက်ကြနေ့ကမြမစစ်ကြောင်းတွေဝင်ရောက်လာပြီးရွာသားတွေကိုစစ်ဆေးမေးမြန်းမှုတွေလုပ်ခဲ့တယ်လို့နန်းဖိုးရွာတကြီးပါဝင်ရွာသား၈ယောက်ကိုဖမ်းဆီးခေါ်ဆောင်သွားပြီးလောလောဆယ်သူတို့ကိုဘယ်မှာထိန်းသိမ်းထားလဲဆိုတာမသိရဘူးလို့ကချင်ငင်းငယ်ရဲ့အကျိုးတော်ဆောင်အဖွဲ့ကပြောပါတယ်ဒီအခြေအနေတွေနဲ့ပတ်သက်ပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုလည်းအကြောင်းကြားထားတယ်လို့ကချင်ငင်းငယ်ရဲ့အကျိုးတော်ဆောင်တဦးဖြစ်တဲ့ဦးကွန်ကြာကပြောပြပါတယ်
25ရက်နေ့မှာအဲရတက်တွေကပြန်ရွှေ့ရွှေ့ပြီးတော့မှဟိုကမန်စီညွန့်ကမခေါ်ရအောင်လေနံဖူရွာမှာပြန်ထိုင်လာကြအဲ့မှာပြန်ထိုင်နေမှရွာသားတွေကတော့သူတို့နည်းနည်းစစ်စစ်လေးများတွေမှဟိုနည်းနည်းရောက်ကြတွေတခြားမိမတွေတခြားအဲ့လိုဒီစုပုံပြီးမှထားရဆိုတော့ဒီပြီးကြားရတယ်အဲ့ဘောဖြစ်လာတော့မဟုတ်ဘူးအဲ့မှာစစ်ကြောင်းကဝင်လာတဲ့ခါကျတော့ရွာသားတွေလည်းပဲတောက်လက်မျိုးထပ်ပြေးအဲ့ခါကျတော့စက်ကလည်းပဲရွာသားလိုလိုကြီးကတူလိုလိုပေါ့အဲ့ဒါအချင်းမှပြောအလုံးကိုပြန်ဖမ်းပြန်ဖမ်းပြီးတော့မှဒီရောက်ကြတခြားမိမတခြားအဲ့လိုစုပုံပြီးမှအဲ့လိုစစ်စစ်လေးများချက်အဲ့လိုလှုပ်လှုပ်တဲ့ခါကျတော့ရွာသားတွေတော့တောက်တယ်နတ်တဲ့ခါကျတော့အဲ့မှာလူထုရတယ်ကျွန်တော်ဒီစီစီကိုတောင်းကြရတော့အဲ့နောက်ပြီးရွာလူကြီးပြောက်ကိုလည်းတောင်းရှိရဝဲတော့ဖမ်းသွားတယ်ဆိုတော့ဒီရောက်နေတော့မသိဘူးအဲ့ဒါအခုကတော့ပတ်သက်ပြီးမနေ့က6နာရီချိန်မှာကျွန်တော်လည်းအကိုင်းကိုပြန်ပြောပြတယ်အဲ့လိုလိုဖြစ်နေဖြစ်နေတယ်မနေ့ကဖြစ်ဖြစ်နဲ့အမေကလည်းစက်တွေကိုယူအောင်မနေ့ဖို့အတွက်အဲ့နောက်ပြီးသူတို့လည်းနာမည်ကြီးကိုယူမှအောက်ချုပ်ကျန်ဆိုတာမြန်မာအမြင်ဆုံးပြန်လုပ်ပေးမယ်အောင်ဆိုပြီးမှပြန်ကြားတယ်ဗျဘလို့ဆရာတော့ပြင်ဆင်နေရှိ
ဒါပြင်မခေါ်ရတဲ့နန်းဖို့ရွာတွေကရွာသားတွေကိုလည်းဗမော်မျိုးကဒုက္ခသည်စခန်းတွေစီပြောင်းရွှေ့နေရာချထားဖို့အတွက်ခရစ်ယာန်ဘာသာရေးဆရာတွေကစီစဉ်ဆောင်ရွက်နေတဲ့အကြောင်းလဲသူကဆက်ပြောပြပါတယ
်သူဖန်ဆီးထားတဲ့ရွာသားတွေကိုပြန်တောက်ခေါ်ဖို့တဲ့ဆိုပြီးတော့ဗမော်ကဘာသာရေးဆရာတွေကဒီနေ့၅ခုနှစ်ပြည့်နေတဲ့ဆက်သွားလိုက်ပါပြီဗျအဲ့တော့လည်းတိုင်းမို့အကြောင်းကြားခဲ့တယ်တိုင်းမို့လည်းတော့ခေါ်ပါအဲ့ဒီစုံကျိုးလို့ဒီမြတ်ပြန်ဆက်သွားကြပြီ
ပြီးခဲ့တဲ့အင်္ဂါနေ့ကလည်းမြန်မာစစ်ကြောင်းတွေကနေဗမော်ခရိုင်မန်စီမြို့နယ်တွင်ကမုံတိန်ပါရွာကိုဝင်ရောက်ပစ်ခတ်ခဲ့ပြီးတော့ရွာသား900လောက်ကိုထိန်းသိမ်းမှုဖြစ်ခဲ့တယ်လို့နောက်တနေ့မှလည်းမန်စီမြို့နယ်တွင်မှာ KIA ကချင်လူမျိုးရေးတပ်မတော်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့တာပါအဲ့ဒီအချိန်ကထိန်းသိမ်းခံခဲ့ရတဲ့ရွာသား900လောက်ကတော့အခုပြန်လွတ်လာပြီလို့ကချင်ငင်းငယ်ရဲ့အကျိုးတော်ဆောင်ဦးကွန်ကြာက VOA ကိုပြောပါတယ်အခုလိုဗမော်ခရိုင်မန်စီမြို့နယ်တွင်မှဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးကချင်ပြည်နယ်ဆိုးရွားကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့ပြည်နယ်ဝန်ကြီးချုပ်ကမန်စီမြို့နယ်တွင်မှအခြေအနေတွေတည်ငြိမ်နေပြီဆိုတာနဲ့မကြာခင်မှာအဲ့ဒီဒေသကို UN ထောက်ပံ့ရေးယင်းတွေလည်းတွားရောက်တော့မှဖြစ်တယ်လို့အခုလိုပြောပါတယ်
။ဒါတပ်ပိုင်းဆိုင်ရာမျိုးကျွန်တော်ညီမအခုကတော့ချင်းနေကပြည်နယ်ရရှိလို့ပါပြီ။ UN Agency ကနေမှထောက်ပံ့မှုတွေကျွန်တော်ခွင့်ပြုထားပြီးသားဖြစ်ပါတယ်။အဲ့တော့ဒီမှာတရင်းလာနေအစားအမှတ်သားမှဖြစ်ပါတယ်။အဲ့တော့ဒီလိုထောက်ပံ့ရေးရင်တောင်ဖြစ်နေတဲ့အမှတ်သားနေဆိုတော့အဆက်ဆက်ကအဆင်ပြေတဲ့အမှတ်မျိုးမှရှိနေတယ်ဖြစ်ပါတယ်။လုံးချုပ်စချရပြီလို့ပြောတာချက်ကိုအဆက်ဆက်ဝိုင်းမှအကောင့်ဆုံးဖြစ်အောင်ဝိုင်းမှနေမှာဆောင်နေတဲ့အနေအထားမျိုးပဲဖြစ်ပါတယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်အရှုပ်နေကံကလည်းမန်စီမြို့နယ်တွင်ဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်ကြရတဲ့ဒေသခံ1200နီးပါးအတွက်စိုးရိမ်ကြောင်းနဲ့ဒီလူတွေစီချက်ချင်းတွားရောက်ကူညီနိုင်ဖို့အတွက်ကိုလည်းလမ်းကြောင်းဖွင့်ပေးဖို့ရာတောက်ကြနေကပဲကြေညာချက်ထုတ်တောင်းဆိုထားတာပါဒီတောင်းဆိုပြီးတဲ့နောက်မှာအခုလာမယ့်တနင်္လာနေ့ကိုတွားရောက်ဖို့အတွက်အစိုးရတာဝန်ရှိသူတွေကခွင့်ပြုခဲ့တာဖြစ်ပါတယ်ဒီလာဇမ်းပိုင်းကလည်း KIO နဲ့အစိုးရရဲ့ပြည်ထောင်စုငင်းငယ်ရေးဖော်ဆောင်ရေးအဖွဲ့တို့ဟာတိုက်ပွဲတွေအရှိန်လျှော့ချရေးတိုက်ပွဲတွေထပ်မဖြစ်အောင်လို့ပူးတွဲဆောင်ကြည့်ရေးအဖွဲ့ဖွဲ့စည်းဖို့မြစ်ကြီးနားမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးမယ်တိုက်ပွဲကတော့ဆက်ပြီးတော့ဖြစ်နေစေပါ။ဒါပြင်အစိုးရဘက်ကကြိုးပမ်းနေတဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရဲဆဲရေးလက်မှတ်မထိုးခင်မှာလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြီး KIA ဌာနချုပ်ရှိရာလိုက်စားမှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်ရှင်။